ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့အစိုးရရက်ွက်ကအသက်22နှစ်အရွယ်အမျိုးသမီးတဦးကိုမနေ့ည12နာရီလောက်က PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေကိုငွေထောက်ပံ့တယ်ဆိုပြီးတော့အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖမ်းဆီးခံရသူအမျိုးသမီးရဲ့အတော်ဖြစ်သူကပြောပါတယ်
ညာဆယ်12နာရီလောက်ကိုဟိုအင်တကားကလာခောက်ပြီးတော့ AC စစ်တေပုံစံနည်းနဲ့လေသူကစစ်တပ်တွေပါတယ်ထောက်တဲ့စစ်တွေလည်းပါတယ်လို့ပြောတယ်အတူအမင်းကတော့နောင်ရက်ွယ်ဟာလူကြီးတွေလည်းပါတယ်ရင်းတွေလည်းပါတယ်တဲ့ရေးဆန်းလည်းပါတယ်တဲ့ဒီဆံမင်းနဲ့ပေါ့ PDF ဟိုထောက်ပံ့တယ်လို့ပြောလို့တဲ့သူတို့လည်းဆန်းရရှိဖြစ်တယ်လို့ပြောတယ်ဒါသူစရာဟုတ်လို့ပါတယ်အကုန်လုံးပုံတော့တယ်
ဖန်စီခံရသူဟာအသက်22နှစ်အရွယ်တက္ကသိုလ်ကျောင်းသူမတ်အေးမြင့်မြတ်အောင်ဖြစ်ပြီးလက်ရှိမှာကျောင်းတွေမဖွင့်သေးတာကြောင့်ဆက်ချုပ်တင်နေတဲ့သူတဦးဖြစ်တယ်လို့လည်းသူ့အတော်ကပြောပါတယ်လက်ရှိမှာတော့သူ့ကိုကြောက်ဖြူမျိုးမရဲစခန်းမှာထားပြီးချုပ်ရဲ့ရမန်နှစ်ပတ်ယူထားတယ်လို့လည်းဖန်စီခံရသူရဲ့အတော်ဖြစ်သူကပြောပါတယ်
ဒီနေ့မနေ့ဆိုတော့ရေးခံတော့ပြီးတော့ကြည့်တာပေါ့နော်။ဒီနေ့ကတော့တွေ့ခွင့်ရဆက်ပါတယ်။အဲနဲ့သူကစိတ်မစရာရှိတော့အဲမျိုးဟိုရမယူမယ်ပေါ့။ရမနှစ်ပတ်ယူမယ်တဲ့အဲ့လိုပြောတယ်။ဟိုကတော့ရေးဆက်မှပြီးထားပါတယ
်။မအေးမြင့်မြတ်ကျော်ဖန်းစည်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့ကြောက်ဖြူမျိုးမရဲစခန်းကိုဆက်သွယ်ခဲ့ပြီးမဲ့ဖုန်းလက်ခံပြောဆိုခဲ့သူမရှိပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရခိုင်ပြည်နယ်တန်တွဲတောင်ကုန်းနဲ့ကြောက်ဖြူမြို့နယ်တွေမှာ PDF တွေကိုငွေထောက်ပံ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ဒေသခံတွေကိုမကြာခဏဆိုသလိုအာဏာပိုင်တွေဘက်ကဖမ်းဆီးစစ်ဆေးတာတွေရှိပါတယ်။လက်ရှိအချိန်အထိ PDF တွေကိုငွေထောက်ပံ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးခံထားတရားစွဲခံထားရသူ၈ဦးထက်မနည်းရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ။